ဒီပိုင်းကမှာ COVID-19 ရောဂါကူးစက်ခံသူအရေအတွက် 9,446 ရောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သောဝန်ကြီးဌာနကဒီနေ့လုံမှာ22ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ဒီနေ့မှာ COVID-19 ရောဂါနောက်ထပ်ကူးစက်သူ 1,398 ရောက်နဲ့သေဆုံးသူ18ရောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့် virus ကြောင့်သေဆုံးသူဦးရေဟာလည်း 1,939 ရောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့သေဆုံးသူ18ရောက်ထဲက14ရောက်ကတော့ငကိုရောဂါခံရှိသူတွေဖြစ်တယ်လို့ပြောပါတယ်။လုံးဝ24နာရီအတွင်းတခွဲနမူနာ 14,881 ခုကိုစစ်ဆေးခဲ့တာဖြစ်ပြီးဒီနေ့ထိမြန်မာနိုင်ငံမှာတခွဲနမူနာတွေကိုစမ်းသပ်စစ်ဆေးတာဟာတသန်းကျော်သွားပြီဖြစ်ပါတယ်။ဒါဖြင့်ဒီနေ့မှာနောက်ထပ်ဆေးရုံကဆင်းဝင်ရသူ 1,089 ယောက်ရှိတာကြောင့်ရောဂါသက်သာပျောက်ကင်းသူဦးရေဟာလည်း 9,858 ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကတော့တခွဲတည်ပြုလူနာ 1,434 ယောက်ရှိခဲ့ပြီးတော့အဲ့ဒီထဲမှာအနမ်းရတဲ့သူ404ယောက်ပါဝင်တယ်လို့ပြောပါတယ်။မနေ့ကကူးစက်သူတွေထဲမှာရန်ကုန်တိုင်းဒေသကြီးက912ယောက်နဲ့အများဆုံးဖြစ်ခဲ့ပြီးတော့မန္တလေးတိုင်းက194ယောက်နဲ့ဒုတိယ၊ပဲခူးတိုင်းက83ယောက်နဲ့တတိယအများဆုံးဖြစ်ခဲ့ပါပါခင်ဗျာ။